ကမ္ဘာပေါ်မှာရှိတဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေကအကြီးဆုံးဖြစ်တဲ့ WFP ကမ္ဘာစာနယ်ရိက္ခာအစီအစဉ်ကမြန်မာနိုင်ငံအတွက်2009ခုနှစ်ဆိုင်ရာသတင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။2009ခုနှစ်မှာ WFP ရဲ့လုပ်ငန်းမြောင်းမြန်းချက်တွေကိုပြည့်မီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီ2009ခုနှစ်လုပ်ငန်းအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျမတို့ VOE မြန်မာပိုင်းကဦးကျော်စောညွန်က WFP လန်ဒန်ဌာနခွဲရဲ့တာဝန်ခံအရာရှိတစ်ဦးဖြစ်တဲ့ Gregory Barrow ကိုဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ရှင်။အားကိုဆက်ပြီးတော့တင်ပြပေးပါမယ်။
ဟုတ်ကဲ့ WFP ကမ္ဘာစာနာရိက္ခာအစီအစဉ်က2009ခုနှစ်ဆန်းကစပြီးမြန်မာနိုင်ငံအထွတ်ချမှတ်လိုက်တဲ့၃နှစ်စီမံကိန်းရဲ့ပထမနှစ်ဖြစ်တဲ့2009ခုနှစ်ဟာပြီးဆုံးသွားပြီဖြစ်တဲ့အတွက် WFP အနေနဲ့သူ့ရဲ့လုပ်ငန်းဆောင်တာများရဲ့အောင်မြင်မှုအနေအထားနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်ပါတလဲလို့မေးမြန်းရမှာ
I think the World Food Program would judge this as a success. WFP has reached around 500,000 beneficiaries.
စီမံကိန်းပထမနှစ်ဖြစ်တဲ့2009ခုနှစ်မှာအောင်မြင်တယ်လို့ဆိုနိုင်ပါတယ်။စားနပ်ရိက္ခာအလွန်အလွန်ပြက်လက်နေတဲ့ဒဏ်ကိုခံနေရတဲ့မြန်မာနိုင်ငံတွင်းကလူပေါင်း9သိန်းလောက်ကိုစားနပ်ရိက္ခာအရေးပေါ်အကူအညီပေးနိုင်ခဲ့ပါတယ်။အာဟာရဓာတ်ချို့တက်မှုကကင်းဝေးနိုင်အောင်အကူအညီပေးနိုင်ခဲ့ပါတယ်။စားနပ်ရိက္ခာအပြင်တခြားဘယ်လိုအကူအညီမျိုးတွေကို2009ခုနှစ်အတွင်းကပေးခဲ့ပါတယ်လို့မေးမြန်းရမှာသူက
In Myanmar the World Food Program is assisting a variety of
WFP အစီအစဉ်ကအမျိုးအစားမတူကြတဲ့ဒုက္ခသည်အများအပြားကိုအကူအညီပေးနိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ရိုဟင်ဂျာများမွတ်စလင်များကိုလည်းကျွန်တော်တို့အကူအညီပေးနိုင်ခဲ့ပါတယ်။ဒါတွေမကပါဘူး။တစ်ချိန်ကဘိန်းဆိုင်ပြိုးခဲ့တဲ့လယ်သမားတွေကိုလည်းကျွန်တော်တို့ဟာစီးပွားပြည့်တည်နှံဆိုင်ပြိုးဖို့ရန်အကူအညီပေးခဲ့တာကိုလည်းမှတ်သားဖို့အရေးကြီးပါတယ်။မြန်မာနိုင်ငံအလဲပိုင်းမိုးကောင်ရေရှားဒေသမှာစာနာရိက္ခာပြက်လက်နေကြတဲ့သူတွေကိုလည်းအကူအညီပေးနိုင်ခဲ့ပါတယ်။နောက်ပြီး HIV ယောဂပိုးကန့်ညိနေသူတွေနဲ့ AIDS ဝေဒနာရှင်တွေ TB ယောဂရှင်တွေကိုအကူအညီအများကြီးပေးနိုင်ခဲ့ပါတယ်လို့ပြောကြပါတယ်။ဒါအပြင်2009ခုနှစ်အတွင်းကမြန်မာနိုင်ငံတွင်းမှာယဟန်ရှင်လူပြည်သူအများရဲ့ဒီမိုကရေစီရေးအတွက်လှုပ်ရှားဆန္ဒပြခဲ့တဲ့အရေးအခင်ကာလအတွင်းမှာ WFP က
In 2007, during the political disturbances in Myanmar, we assisted people who were in need.
နောက်ခုနှစ်ခုနိုင်ငံရေးအုံကြွမှုဖြစ်ပွားစဉ်ကာလအတွင်းကျွန်တော်တို့ဟာအကူအညီလိုအပ်နေတဲ့ပြည်သူတွေကိုအကူအညီပေးနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကကျွန်တော်တို့ရဲ့စာနာရိက္ခာတင် truck ကားကြီးတွေကိုအကူအညီလိုအပ်တဲ့နေရာတွေဒေသတွေကိုမောင်းထင်ဖို့အခက်အခဲနဲ့ပထမကြုံရပါတယ်။ဒါပေမဲ့အခက်အခဲပြဿနာကိုအချိန်မနှောင့်မီမှာပဲအမြန်ကူစားနိုင်ခဲ့တဲ့အတွက် WFP ရဲ့ truck တွေဟာလိုရာခရီးကိုသွားနိုင်ခဲ့ပါတယ်။ WFP ကပေးတဲ့အကူအညီတွေဟာစားနပ်ရိက္ခာတွေမဟုတ် livelihood opportunities လို့ခေါ်တဲ့စားနပ်ရိက္ခာတွေမကစာဝတ်နေထိုင်ရေးအတွက်အခွင့်အလမ်းတွေကိုပါရှာကြံပေးတယ်လို့ဖော်ပြထားတဲ့အတွက်ဘယ်လိုအခွင့်အလမ်းများပါလဲလို့မေးမြန်းရမှာသူက
livelihood opportunities is a technical humanitarian term it's quite simple
ဒီစကားရဟာလူသားချင်းစာနာမှုအကူပေးတဲ့ဤပညာရဆိုင်ရာအသုံးနှုန်းဖြစ်ပါတယ်လူသားတယောက်အကူအညီလိုတဲ့စာနာရိက္ခာတစ်ခုတည်းသာမဟုတ်ပဲသူ့ရဲ့ဘဝတစ်လျှောက်လုံးမှာရပ်တည်နိုင်ဖို့အတွက်လိုအပ်တဲ့အသေးမွေးဝန်းကြောင်းမှုပညာနေရေးထိုင်ရေးအလုပ်ကမ်းရရှိရေးကျန်းမာရေးပညာရေးစတဲ့ကဏ္ဍတွေရဲ့လိုအပ်ချက်ကွက်လတ်တွေကို WFP အစီအစဉ်ကဖြည့်ဆည်းပေးတဲ့ဤပညာအကူပဲဖြစ်ပါတယ်။အရေးပေါ်လိုအပ်တဲ့စာနပ်ရိက္ခာအကူတွေကိုပေးတာမှန်ပေမဲ့ကျွန်တော်တို့ရဲ့အစီအစဉ်ဟာဒီတဲ့ပိုးပြီးတော့နှက်ဆိုင်ပါတယ်လို့သူကပြောပါတယ်။2008ခုအတွက် WFP ရဲ့မြန်မာနိုင်ငံအစီအစဉ်ရဲ့အလားအလာနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့မေးမြန်းရမှာ
2008 is going to be like 2007 in that the world 2008
ခုဟာ2009ခုလိုပဲ WFP အစီအစဉ်အနေနဲ့သူရဲ့ရထားချက်တွေကိုပြည့်မီအောင်လုပ်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။အလားအလာကောင်းမယ်လို့လည်းမျှော်လင့်ကြောင်းသူကပြောကြပါတယ်။ကမ္ဘာစာနာရိက္ခာအစီအစဉ် WFP ကလန်ဒန်မြို့အခြေစိုက်ဌာနခွဲတာဝန်ခံအရာရှိ Gregory Barrow ရဲ့ပြောကြားချက်များပဲဖြစ်ပါတယ်ခင်ဗျာ။